မြန်မာနိုင်ငံအကြောင်းဆွေးနွေးပွဲကိုမွန်လွဲတနအိမ်မှာအင်ဒိုနီးရှားနိုင်ငံကလွှတ်တော်အမတ်ဒေါက်တာဂျိုကိုဆူစီလိုကစတင်ရှင်းလင်းရင်းနဲ့ဖွင့်လှစ်လိုက်ပါတယ်မြန်မာနိုင်ငံကပြည်သူတွေခံစားနေရတဲ့ဒုက္ခတွေဟာအင်ဒိုနီးရှားနိုင်ငံတွေစီကိုပြန့်နှံ့လာနေပြီဖြစ်ကြောင်းထိုင်းနိုင်ငံကမြန်မာဒုက္ခတွေအရေးကိုမီးမောင်းထိုးပြီးစတင်ပြောပါတယ်မြန်မာနိုင်ငံနဲ့နယ်ချင်းကပ်နေတဲ့ထိုင်းနိုင်ငံကိုမပြောပါနဲ့အလွန်ဝေးကွာတဲ့အင်ဒိုနီးရှားနိုင်ငံအထိလွန်ခဲ့တဲ့နှစ်လလောက်ကမြန်မာဒုက္ခတွေတွေဖလီနဲ့ရောက်လာတာတွေ့ရကြောင်းမလေးရှား၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံများပါမကြံမြန်မာဒုက္ခတွေနဲ့ကင်းတဲ့နိုင်ငံဆိုတာမရှိတော့ပါဘူးလို့ပြောသွားပါတယ်။ဒါကြောင့်မြန်မာနိုင်ငံအရေးကိုမိမိတို့တော်တော်လေးကိုအလေးထားပြီးဆောင်ရွက်နေတာဖြစ်ကြောင်းအခုလိုဆက်ပြီးပြောပါတယ
်။ And we want sooner or later that there must be a binding resolution by UN Security Council in solving the problem of Myanmar.
ကုလသမဂ္ဂလူညွန်ရေးကောင်စီမှာမြန်မာနိုင်ငံရေးကိုမြင့်တင်ပေးဖို့နဲ့မြန်မာနိုင်ငံနဲ့ပတ်သက်ရင်အရေးယူခြင်းပြုနိုင်တဲ့ဆုံးဖြတ်ချက်တစ်ခုမကြာမတင်ကြလာဖို့အတွက်ကျွန်တော်တို့လူလားပါကြောင်းပြောသွားပါတယ်မြန်မာအစိုးရဟာနိုင်ငံရေးလမ်းညွန်ခုနှစ်ချက်ကိုဗန်းပြပြီးအချိန်ဆွဲနေကြောင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေသိအောင်မိမိတို့စ조사နေတာဖြစ်ပါတယ်လို့ဆိုပါတယ်အလားတူပဲထိုင်းနိုင်ငံကစီနေတာဂျွန်ကလည
်း But we very muchwould like to see a resolution on Burma being tabled at the United Nations Security Council. We understand that some more support is needed from members of the Security Council.
We would hope ကျွန်တော်တို့လူလားပါတယ်ဒီအတွက်လူညွန်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအတွင်းပုံမူထောက်ခံမှုတွေလူလားတယ်ဆိုတာလည်းနားလည်ပါတယ်ဒါပေမဲ့ဒါဟာလည်းမကြမတင်ဖြစ်လာမှာဖြစ်ကြောင်းပြောဆိုသွားပါတယ်တစ်ဆက်တည်းဖိလစ်ပိုင်တွတ်တော်အမတ်မစ်ရိုရီတာရိုဆလီကတော့ AIPMC အဖွဲ့ရဲ့မြန်မာနိုင်ငံရေးဆောင်ရွက်ချက်တွေကအောင်မြင်မှုတွေနဲ့ချစ်ဆက်ပြီးအဓိကထားဆောင်ရွက်မှာတွေကိုပြောပြပါတယ်ခင်းခင်းရှားရှားပြနိုင်တဲ့အောင်မြင်မှုတစ်ခုကတော့
The junta the military junta to withdraw from the chairmanship of ASEANI know that the European Community, the United States, and a lot of NGOs have succeeded.
And I'd like to think that somehow, without knowing, the North Korean government is not going to be able to do it. The North Korean government is not going to be able to do it. The North Korean government is not going to be able to do it. The North Korean government is not going to be able to do it. The North Korean government is not going to be able to do it. And I'd like to think that somehow, without knowing, the North Korean government is not going to be able to do it. The North Korean governmentကျမတို့ရဲ့သက်ဆိုင်ရာနိုင်ငံတွေကိုဖိအားပေးမှုတွေကြောင့်မြန်မာနိုင်ငံအရေးနဲ့ဆက်နွယ်ပြီးအာဆီယံအဖွဲ့အတွင်းမှာထူးခြားတဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာကြောင်းသူတစ်ပါးနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွဲရေးဆိုတဲ့အာဆီယံရဲ့မူဟာလဲစာရွက်ပေါ်မှာပဲကြံတော့တဲ့မူဖြစ်နေပါပြီလို့ပြောသွားပါတယ်ဆက်လက်ပြီးဆွေးနွေးပွဲတက်ရောက်လာသူတွေရဲ့မေးမြန်းချက်တွေကိုဖြေကြားရမှာသူတို့အဖွဲ့အနေနဲ့နယူးယောက်ခရီးစဉ်မှာလုံညုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးနိုင်ခဲ့တယ်လို့တရုတ်နိုင်ငံကိုစီးယုံရမှာတခြားနိုင်ငံတွေကတဆင့်ဝိုင်းဝန်းတိုက်တွန်းပြောကြားမှုကိုဦးစားပေးထားကြောင်းမိမိတို့အဖွဲ့အနေနဲ့အိန္ဒိယနိုင်ငံကိုစီးယုံမှုကိုအရင်လုပ်နေကြောင်းစသဖြင့်ပြောသွားပါတယ် AIPMC ကိုယ်တော်လေအဖွဲ့ရဲ့နယူးယောက်မြို့ခီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအတွက်အကျိုးရှိနိုင်မရှိနိုင်ပြည်ထောင်စုမြန်မာနိုင်ငံညွန်မောင်းအစိုးရကုလသမဂ္ဂတာဝန်ခံဒေါက်တာတောင်းထွန်းကိုမေးမြန်းရမှာတော့ဒေါက်တာတောင်းထွန်းကအခုလိုဖြေပါတယ်
။လုံညုံရေးကောင်စီအတွင်းမှာမြန်မာပြည်ရေးကိစ္စဟာဒီဒေတာရင်းငင်းငယ်ရင်းနဲ့လုံညုံရေးကိုထိပါသလားမထိပါသလားဆိုတော့အဲဒီမေးခွန်းကအမတန်ပဲမြင့်မားနေပါတယ်။ဒီအခြေခံပေါ်မှာပြီးခဲ့တဲ့ဟာလာဗမာပြည်ကိစ္စကိုဆွေးနွေးစဉ်ကနေပြီးတော့နိုင်ငံ၄နိုင်ငံကနေပြီးတော့ကန့်ကွက်မဲ့ပေးခဲ့တာရှိပါတယ်။ဒါကြောင့်မလို့ခဏအာဆီယံအတွင်းကလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်လာရောက်ပြီးတော့အဲဒါ UN မှာရှိတဲ့เนาะဒါကျွန်တော်တို့တန်တမာအနေနဲ့တွေ့ဆုံတဲ့ UN ရဲ့တာဝန်ရှိတဲ့เนาะဒီနိုင်ငံရေးဌာနကအစီအမံအရာရှိကြီးတွေနဲ့တွေ့ဆုံပြီးတော့ဒါဗမာပြည်ရေးကိစ္စကတော့ဖြင့်ဒါပြည်တွင်းရေးကိစ္စတက်တက်မဟုတ်ဘဲနဲ့เนาะဒီဒေသအတွင်းငင်းငယ်ရေးလုံခြုံရေးနဲ့ထိပါလာထိပါနေတယ်ဆိုတော့သူတို့ရဲ့အမြင်တွေပေါ့เนาะဒါပြောပြတာဟာကျွန်တော်တို့ဗမာပြည်သူလူထုတွေရဲ့ကြိုးပမ်းမှုမှာအင်မတန်မှအကျိုးရှိပါတယ
်ဒေါက်တာတောင်းထွန်းပြောပြသွားတာပါတစ်ဆက်တည်းပဲအင်ဒိုနီးရှားလွှတ်တော်အမတ်ဂျိုကိုဆူစီလိုကလည်းမြန်မာနိုင်ငံအရေးကိုကြိုးပမ်းနေသူတွေကိုစစ်အစိုးရကအကြမ်းဖက်သမားအဖြစ် ကိမွန်းတက်လေရှိကြောင်းမြန်မာနိုင်ငံရေးဆောင်ရွက်နေတဲ့မိမိတို့ကိုယ်တိုင်အချမ်းဖက်သမားတွေအချမ်းဖက်သမားမိတ်ဆွေတွေများဖြစ်များဖြစ်နေပြီလားတော့မသိပါဘူးဗျာလို့ဟာသနော်ပြီးပြောသွားတာလေကြားလိုက်ရကြောင်းပါခင်ဗျာ